မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်သူအတည်ပြုလူနာမရှိသေးတဲ့တခုတည်းသောဒေတာဖြစ်တဲ့ကယားပြည်နယ်မှာပထမဆုံးအကြိမ်ကူးစက်မှုတွေ့ရှိခဲ့တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထောင်းပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေပေမဲ့မြန်မာနိုင်ငံမှာအတည်ပြုလူနာမတွေ့သေးတဲ့ကယားပြည်နယ်မှာပထမဆုံးအကြိမ်ရောဂါကူးစက်သူတွေ့ရှိခဲ့တာပါ။ရောဂါပိုးကူးစက်နေသူအဖြစ်မနေတော့ကပဲအတည်ပြုလိုက်တဲ့သူဟာကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကနေပြန်လာတဲ့ကျန်းမာရေးဝန်ထမ်းတဦးဖြစ်တယ်လို့လည်းကယားပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါရယ်။အတီးပြုလူနာနဲ့ထိတွေ့မှုရှိခဲ့တဲ့သူတွေကိုတော့တီးတန့်ခွဲစောင့်ကြည့်စစ်ဆေးနေတယ်လို့လည်းကယားပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှူးဒေါက်တာထီးလွင်ကပြောပါရယ်
။သူ့အရင်ရောက်ရှိနေတဲ့သူ့တံငယ်ချင်းအုပ်နှစ်ဦးနဲ့အဲတွေ့စတဲ့မှာအဲဒီကွာတင်းကာလာမှာစကားပြောဖြစ်ပါရယ်။ကျန်တော့အပြင်ထိတွေ့ရတော့မရှိပါဘူး။အနေထားရတော့ယောဂါတော့အပြင်ရနမူလာတော့လည်းမရှိပါဘူး။ဒါပေမဲ့သူနဲ့ထိတွေ့တဲ့သူတက်ငယ်ချင်းတယောက်ပေါ့။တယောက်ကသူ့ရဲ့အရင်စောပြီးတော့တစ်ပါးလောက်ကွာတင်းဝင်ရတော့သူကဟော့စ်ဝင်ဖက်ဆယ်လီကွာတင်းရနေဟုံးကွာတင်းပြန်ပြီးတော့အိမ်မှာပြန်နေတဲ့အချိန်ဖြစ်ပါတယ်။သူ့ကိုလည်းကျွန်တော်တို့ကဒါသူလည်းသူနာပြပါပဲ။သူ့ကိုလည်းကျွန်တော်ကိုဒီနေ့စေုံမှာပြန်ခေါ်ထားပြီးတော့အဲကျွန်တော်ဆက်ပြီးပို့စေဖို့စီစဉ်ပါတယ်။အဲနောက်ကသူအဲ့ဒီအပြင်ကိုထွက်သွားတဲ့အော်နံပါတ်2နဲ့ထိတွေ့ရတဲ့ဒီနာယူရဲ့မိသားစုတွေကိုလည်းကျွန်တော်တို့ကအိမ်မှာပဲဟုံးကွာတင်းလောက်စားပြီးတော့စောင့်ကြည့်ရှုလျက်ရှိပါတယ်။ဒါတော့သူကတော့အပြင်ပါကျွန်တော်တို့ဒီလူစုနဲ့ထိတွေ့ခြင်းတော့မရှိကြပါဘူး။မရှိဘူးဆိုတော့အခါကျတော့အနေထားရတော့ကျွန်တော်တို့ဇန်နဲ့ကတော့လိုက်ကဆေးဦးကြီးမှလည်းဒီကိုဗစ်ရောဂါသံရလူတွေကျွန်တော်တို့တက်တက်လာတက်ရောက်တာမရှိပါဘူး။ကိုဗစ်နဲ့ပတ်သက်လို့အခု15ရက်အကျဉ်းဆက်တော့ရှိတယ်။ဒီကောင်မှဖြားလို့နားလို့ကိုဗစ်တံမြန်နဲ့တက်တာလည်းမရှိပါဘူးဆိုတော့အခုအချိန်ကတော့ဟိုလက်တလောကတော့ပိုလင်းပြောင်းနေတော့စိတ်ပူကြတော့မရှိပါဘူး
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့2လလောက်အတွင်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ900ကျော်နဲ့ကူးစက်သူ3000ကျော်ရှိခဲ့ပေမဲ့ကယားပြည်နယ်ကတော့မကြသေးခင်အချိန်အထိကူးစက်မှုကင်းရှင်းတဲ့ဒေသတစ်ခုဖြစ်ခဲ့တာပါ။လက်တလောကူးစက်မှုတွေအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာစီဗက်ဆိုင်ရာတင်နန်းလာတက်ခဲ့ပြီးအရင်တစ်ပတ်ကမှလွန်ကော်မြို့ကိုပြန်ရောက်လာရကအသွားလာကန့်သတ်စောင့်ကြည့်ပြီးစစ်ဆေးရမှာရောဂါပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။ကယားပြည်နယ်မှာပထမဆုံးကူးစက်မှုကိုအတည်ပြုခဲ့ပြီးတဲ့နောက်မှာတော့ရန်ကုန်တိုင်းမှာအကူအညီပေးဖို့ဆီလွတ်ထားတဲ့ကျန်းမာရေးဝန်ထမ်းတွေကဒီနေ့ပြန်လာမဲ့သူတွေကိုလည်းစောင့်ကြည့်စစ်ဆေးဖို့အစီအစဉ်ထားတယ်လို့ဒေါက်တာထေးလွင်ကပြောပါတယ်
။အခုကျွန်တော်တို့ကယားပြည်နယ်နေပြီးတော့ရန်ကုန်မြို့မှာရှိတဲ့ကိုဗစ်ကူးစက်တဲ့ဆေးရုံဖြစ်တဲ့ပေါင်ကြီးတို့၊တကုံစေကန်းတို့တို့ဆားတဲ့သူနာပြူတွေဒီနေ့ညဆိုရင်အကြောင်းနဲ့ဆက်တန်းရောက်ပါမယ်။ဒီလူတွေမှာလည်းယောဂတွေကပါလာမယ်မပါလာနိုင်ဘူးဆိုတာအဲဒီကာလမားတွေပြောလို့မရပါဘူး။ဒီနေ့ပြန်ရောက်မှာတို့အကြောင်းနဲ့ဆက်ရောက်ပါမယ်။တို့လည်းတီးကြခွဲထားပြီးတော့ကျွန်တော်ကွာတင်းလောက်ထားပြီးတော့ဆက်ပြူပြီးပို့စင်မှာဖြစ်ပါမယ်။နှစ်ကြိမ်လောက်ဆက်ရပါမယ
်။အခုကြားပြည်နယ်ကအတီးပြူလူနာဟာရန်ကုန်မြို့ကနေအောက်တိုဘာ6ရက်နေ့ကပြန်ရောက်တာဖြစ်ပြီးရောက်ရောက်ချင်းမှာပဲအသွားလာကန့်သတ်ထားပြီးအောက်တိုဘာ14ရက်နေ့မှာစစ်ဆေးခဲ့တာဖြစ်ပါတယ်။အခုလက်ရှိကယားပြည်နယ်မှာအသွားလာကန့်သတ်စောင့်ကြည့်ထားသူအရေအတွက်က300ကျော်ရှိပါတယ်။မြန်မာတနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာအရေအတွက်ကကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရ3200ကျော်ရှိနေပြီးသေဆုံးသူ960ကျော်နဲ့ပြန်လည်သက်သာလို့ဆေးရုံဆင်ခွင်ရသူက14000ကျော်ရှိပါတယ်ရှင်။ကျွန်မအင်တနာထွန်မှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။